Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေပဲအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမရိတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါမှာပါ။အမေရိကန်မှာတရားမဝင်နေထိုင်သူအများအများကိုဖမ်းပြီးပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူနှစ်ဦးကမက္ကဆီကိုတာဝန်ရှိသူတွေကိုအာမခံပြောဆိုပါတယ်။အီရတ်နိုင်ငံဘိုဆိုးမျိုးလေဆိပ်နဲ့အတူအနီးကစစ်စခန်းတို့ကိုအီရတ်တပ်ဖွဲ့တွေကပြန်သိမ်းလိုက်ပြီလို့အီရတ်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ကင်ဂျုံနမ်ဟာပြင်းထန်တဲ့ VX ဓာတုအစိတ်ကြောင့်သေဆုံးသွားတာလို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းနာဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံရမှုမှာတာဝန်ရှိတဲ့အစ်စ်မြင့်ရဲရရှိသုံးဦးကိုထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်
။ရဲစီကံထိတဲ့ဦးရရရေးပြီးတော့ထောင်ခိုက်တယ်။ကိုကြီးရဇနဲ့ကြီးစာဆုံးသွားတဲ့အတွက်ပေါ့ဗျာ။နောက်တခါဒီဟာကြီးကျဲနေဖြစ်ပြီးတော့ဒီလိုပါသွားတဲ့ကံမှာကိုယ်တော်ကြီးကြက်ကလေးမှုနည်းနည်းလေးဇော်ရဲတာပေါ့အားနေတာပေါ့ဒါပါ
မြန်မာနိုင်ငံရဲတပ်ဖွဲ့တူရဲမှုကြီးတင်ဝင်းရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဥက္ကဋ္ဌရဲ့မိန့်ခွန်းကိုပုံနှိပ်ရမှာစာတလုံးမှားယွင်းပုံနှိပ်ခဲ့တယ်ဆိုတာကရောဘယ်စလုံးဖြစ်မှာပါလဲမွန်ပြည်နယ်ဝန်ကြီးချုပ်နှုတ်ထွက်စာပေါ်ရှုထောင့်မျိုးမျိုးကတုံ့တက်ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင်
အမေရိကန်မှာတရားမဝင်နေထိုင်နေတဲ့စိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုပြည်လျော့ဖို့ကြိုးစားတဲ့အနေနဲ့လူအများအများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါတယ်။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအော်နရီဂေးပညာနီယက်တို့အပါအဝင်ဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာအဲ့လိုကတိပြုပြောဆိုတာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကုန်သွယ်ရေးနဲ့ရွှေပြောင်းဝင်ရောက်တာလို့ကိစ္စတွေမှာထိတ်တိုက်လို့မဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ပေါ်မက္ကဆီကိုမှာစိုးရိမ်နေကြတာပါအမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့တဲ့ကိစ္စမှာအလုံးအင်းနဲ့ပြန်ပို့တာမျိုးလုပ်မှာမဟုတ်တယ်လို့စစ်တပ်ကလည်းသုံးမှာမဟုတ်ပါဘူးလို့ဝန်ကြီးကယ်လီကအလေးထားပြောပါတယ်အမေရိကန်နဲ့မက္ကဆီကိုတို့ဟာအင်အားကြီးတဲ့တိုင်းပြည်တွေဖြစ်ကြပြီးအခါအားလျော်စွာသဘောထားကွဲပြားတာတွေရှိမှဖြစ်ပေမဲ့သူ့ရဲ့ဆွေးနွေးပွဲတွေကတော့အလုပ်ဖြစ်ပြီးအနာဂတ်ကိုဥတည်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးထီလဆန်ကပြောပါတယ်သမရပညာနီယက်တို့နဲ့ဆွေးနွေးတဲ့အကြောင်းအရာသေးစိတ်တွေကိုအမေရိကန်နိုင်ငံခြားရေးဌာနကမထုတ်ပြန်ပါဘူး
။အမေရိကန်ကြောထောက်နောက်ခံပေးထားတဲ့ Iraq တပ်ဖွဲ့တွေဟာအဲဒီဆွေးရောက်တွေ2014ခုနှစ်ကစလို့တင်းယူထားတဲ့ Mosul မြို့ကလေစစ်ကိုချက်တရီနေမှာပြန်လည်တင်းယူနိုင်ခဲ့တဲ့အကြောင်းကို Iraq အစိုးရကပြောပါတယ်။အရေးပေါ်တုံ့ပြန်ကင်တွယ်ရေးတပ်ဖွဲ့တွေနဲ့ Federal အစိုးရရဲတပ်ဖွဲ့တွေဟာ Mosul မြို့လေစစ်ကိုအပြည့်အဝပြန်လည်ထိန်းချုပ်ထားနိုင်ပြီလို့ Iraq အစိုးရပိုင်းရုံးတန်းကကြေညာထားပါတယ်။ဒီလေကျင်းတဲ့ကဲ့ရဲ့စစ်အခြေဆိုင်စခန်းကိုလည်းဒီကနေ့မှပြန်လည်သိမ်းယူနိုင်ခဲ့ပြီးတော့လာနေချီထိုးစစ်ဆင်နေတဲ့ကာလအတွင်းပထမဆုံးအကြိမ်မြို့ရဲ့အတွင်းပိုင်းကိုဝင်ရောက်နိုင်ခဲ့ပြီလို့အစိုးရတာဝန်ရှိသူတွေကလည်းပြောပါရယ်ဒရုန်းတွေအမြောက်တွေရဲ့အကူနဲ့အီရတ်တပ်ဖွဲ့တွေဟာလေစစ်ကိုတောင်ပေါင်းစုံကနေနေရာယူတိုက်ခိုက်ခဲ့ကြတယ်လို့အီရတ်ဒုတိယဗိုလ်ချုပ်ကြီးရိုက်ဆာကာဂျော်ဒက်ကပြောပါရယ်အစပိုင်းမှာတော့ IS တွေဘက်ကပြန်လည်ခုခံတိုက်ခိုက်တာသိမ်းမရှိခဲ့ပေမဲ့နောက်ပိုင်းမှာတော့လေစစ်အဆောက်အဦတွေနဲ့နေရာယူထားကြတဲ့စစ်သွေးကြွတွေနဲ့အီရတ်တပ်ဖွဲ့တွေကြားအပြင်းထန်တိုက်ခိုက်ခဲ့ကြတာပါ။အဲဒီစစ်သွေးကြွတွေကအီရတ်တပ်ဖွဲ့တွေကိုအသေးကဲကားဘုံးထောင်တိုက်ခိုက်ခဲ့တယ်လို့ဒရုန်းတွေတုံးပြီးတော့ဘုံးဓာစင်နဲ့ချီကျဲချတိုက်ခိုက်ခဲ့တဲ့အကြောင်းအီရတ်အထူးတပ်ဖွဲ့အရာရှိတဦးကပြောပါရယ်။ဒဏ်ရာရသူတရားစင်ထက်မနည်းရှိပြီးတော့ဒဏ်ရာအနည်းကျင့်ရသူများတယ်လို့လည်းသူကပြောပါရယ်
။ဆီးရီးယားနိုင်ငံအယ်ဘတ်မြို့နာကရွာတွေမှာအသေးကဲကားဘုံးဖောက်ခွဲတာကြောင့်လူ35ယောက်ထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရသွားပါရယ်။မဟာဗျူဟာကျတဲ့အယ်ဘတ်မြို့ကို IS အစွန်ရောက်တွေလက်ထဲကနေတူရကီတပ်တွေနဲ့မဟာမိတ်သဘုံအဖွဲ့တွေကတင်းယူပြီးတရက်အကြာမှာပဲအခုလိုတိုက်ခိုက်တာပါဆိုစီယန်ရွာကသဘုံတွေရဲ့လူမျိုးရေးစခန်းမှာဒီကနေ့ဖောက်ခွဲမှုကနေတည်ဆုံသူတွေတဲ့သဘုံတပ်ဖွဲ့ဝင်တွေနဲ့အတူရသားအများပြားလဲပါပါတယ်လာပေါများစွာတိုက်ပွဲတွေအပြင်းထန်ဖြစ်နေခဲ့တဲ့ Elbab မြို့ကိုပြန်သွားခွင့်ရဖို့လူမျိုးရေးစခန်းမှာလူတွေစုဝေးပြီးတော့စောင့်ဆိုင်းနေကြတာပါ IS အစွန်ရောက်တွေဆုတ်သွားပြီးတဲ့နောက်တူရကီနဲ့သဘုံတပ်ဖွဲ့တွေကြာသပတေးနေ့က Elbab မြို့တွေဝင်သွားခဲ့ကြပါတယ်ဒါကြောင့် IS ခြေကုပ်စခန်းကိုတင်းယူရေးတိုက်ပွဲအဆုံးသတ်သွားပြီလို့တူရကီသတင်းမီဒီယာတွေနဲ့ Syria တက်ကြလှုပ်ရှားသူတွေကပြောပါတယ်။ Elbab တမျိုးလုံးနီးပါးကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးဆက်ပြီးရှင်းလင်းနေတယ်လို့တူရကီကာကွယ်ရေးဝန်ကြီး Fikri Aysik ကတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကိုပြောပါတယ်။ IS အစွန်ရောက်တွေကတော့ သူတို့ဘက်ကတင်ထားတဲ့ဆီးရီးယားနိုင်ငံတွေကတခြားနေရာတွေစီဥတီပြီးတောင်ဘက်ကိုဆုတ်သွားကြတယ်လို့ဆိုပါတယ်။ပြန်ကျဲနေတဲ့ IS အစွန်ရောက်တချို့ဒေသခံတွေကြားမှာပုံပြီးကြံနေသေးတယ်လို့မျိုးကလာတဲ့သတင်းတွေမှာဖော်ပြပါတယ်။
Washington DC မြို့တော်နာက Maryland ပြည်နယ်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလုပ်ငန်းဆိုင်ရာညီလာခံ CPAC ရဲ့နှစ်ပတ်လည်အစည်းအဝေးတတိယအနေနဲ့နောက်ဆုံးရက်ဒီကနေ့မှာသမ္မတ Donald Trump မင်းကွန်းပြောဖို့ရှိပါတယ်။သမ္မတ Trump အစိုးရဟာပေးထားတဲ့ကတိအတိုင်းအကောင့်ထည့်ဖို့လှုံ့ဆော်နေတယ်လို့ဒုတိယသမ္မတ Mike Pence ကကြာသပတေးနေ့မင်းကွန်းထဲမှာပြောသွားပါတယ်။ CPAC ဟာ American Conservative Party ရဲ့စုဝေးတဲ့အကြီးဆုံးပွဲဖြစ်ပြီးတော့ဒုသမ္မတ Mike Pence ဟာမနေ့ကထိမင်းကွန်းပြောကြားရတဲ့မှာတော့တာဝန်ဒီဆုံး Republican Party ဝင်ဖြစ်ပါတယ်။ Senate အတွင်းပထမဆုံးချိန်ဖြစ် Congress လွှတ်တော်ကိုရောသမရယာဒူကိုပါ Republican တွေရထားတာကြောင့်ညီလာခံတက်ကြတဲ့ Republican တွေအထူးတက်ကြွနေကြပါတယ်။သမရ Trump ဟာတနိဋ္ဌန်ခိုင်းမသူအမြော်အမြင်နဲ့ရဲစွန်းသက်တည်ရှိသူဖြစ်တယ်လို့ဒုသမရ Mike Pence ကမဲဆွယ်ပွဲဆက်ဆံပြောတဲ့မင်းကွန်းထဲမှာချီးမြှောက်ပြောဆိုပါတယ်။သမရ Trump ဟာရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသူပေးခဲ့တဲ့ကတိတွေကိုအကောင့်ထည့်ဖော်နေတယ်လို့လည်းပြောပါတယ်။သတင်းမီဒီယာတွေနဲ့အတိုက်ခံဒီမိုကရက်တွေကတော့သမရထရမ့်နဲ့ conservative လှုပ်ရှားမှုကိုပယ်ချဖို့ကြိုးစားနေကြတော့မယ်လို့ဒူသမရဖန်စ်ကပြောပါရယ်။ဒါပေမဲ့လည်း conservative တွေရဲ့လှုပ်ဆောင်ချက်တွေကတိုင်းပြည်အတွက်အကောင်းဆုံးပဲဆိုတာကိုပြဖို့အချိန်ခါဖြစ်တယ်လို့ဒူသမရ Mike Pence ကပြောသွားပါရယ
်။ UAE ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683လိုင်းဒိုမီတာ19 kilohertz 15565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ UI ကနေတောက်ကြညနေပဲတရနေ့ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူမိခွဲအကူကင်ဂျုံနမ်တည်ဆုံသွားတာဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့ VX ဓာတုအစိတ်အကြောင်းဖြစ်တယ်လို့မလေးရှားရဲ့တပ်ဖွဲ့ကဒီကနေ့ပြောပါတယ်။အဲ့ဒီအစိတ်ကိုခင်မြက်မျက်လုံးနဲ့မျက်နှာတွေမှာစမ်းသပ်တွေ့ရှိတယ်လို့မလေးရှားဓာတုဗေဒဌာနရဲ့ကနအူးစမ်းစစ်တွေ့ရှိချက်ကိုကိုးကားပြီးရေးထားတဲ့မလေးရှားရဲချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမလေးရှားနဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးကနေ့စဉ်နဲ့အမျှတင်းမာလာနေတာပါ။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအချက်အလက်အသစ်တွေထပ်ပြီးထွက်လာနေတာနဲ့အမျှကင်ဂျုံနမ်ကိုမြောက်ကိုရီးယားကလူလွတ်ပြီးတတ်ခိုင်းတာဆိုတဲ့ခံမှန်းချက်တွေကလည်းပူပူတိုးလာနေပါတယ်။မလေးရှားရဲ့စုံစမ်းစစ်ဆေးမှုမှာအပြစ်အနာစာတွေ၊ကွဲလွဲချက်တွေပြည်နေတယ်လို့မြောက်ကိုရီးယားကပြစ်တင်ဝေဖန်တယ်လို့မလေးရှားဟာမြောက်ကိုရီးယားရဲ့ရန်သူတွေနဲ့ပူးပေါင်းကြံစည်နေတယ်လို့လည်းဆွဆွဲပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံသူအမျိုးသမီး2ဦးဟာဖေဖော်ဝါရီလ13ရက်နေ့ကသူတို့လက်မှာအဲ့ဒီဓာတုအစိတ်ကိုတုပ်ပြီးကင်ဂျုံနမ်းမြက်မျက်နှာပေါ်ပုတ်လိုက်ကြတာဖြစ်တယ်လို့မလေးရှားစုံစမ်းစစ်ဆေးရေးမှုတွေကဆိုပါတယ်။ဒီအဆိုကိုအစိတ်သက်ဆိုင်ရာကြွမ်းကျင်သူတွေကမေးခွန်းထုတ်ကြပါတယ်။မလေးရှားရဲ့ကပြောတာအရဆိုရင်အမျိုးသမီးတွေအနေနဲ့သူတို့လက်တွေကိုချက်ချင်းဆေးဖို့ပြောထားခဲ့တယ်ဆိုရင်တော့မှဒီလောက်ပြင်းထန်တဲ့အစိတ်ကိုထိထားတဲ့ဂျားတွေကနေအဲ့ဒီအမျိုးသမီးတွေဘာမှမဖြစ်ဘဲဘာကြောင့်ပြန်ထွက်သွားနိုင်တာလဲလို့ကြွမ်းကျင်သူတွေကမေးခွန်းထုတ်နေကြတာပါ။
တရုတ်ပိုင်ဟန်ဂျိုဘိုင်အထေချုပ်စက်ရုံမှာဆန္ဒပြတောင်းဆိုနေတဲ့အလို့သမားတွေကတရုတ်အလို့သမား900ကိုနိုင်အတော်ကြာဖမ်းထားပြီးတဲ့နောက်မှာပြန်လွှတ်ပေးလိုက်ပါတယ်။ဆန္ဒပြအလို့သမား200ကျော်ဟာလှိုင်တာယာကအထေချုပ်စက်ရုံရဲ့ပြတင်းပေါက်တွေနဲ့တကားတွေကိုရိုက်ချိုးဖျက်ဆီးကြတယ်လို့သတင်းတွေကဖော်ပြပါတယ်။တရုတ်သတင်းမီဒီယာတွေမှာစက်ရုံအပြည့်စီပုံတွေနဲ့သတင်းတွေကိုဖော်ပြကြပါတယ်။မြန်မာဆွေရတာဝန်ရှိသူတွေဂျားဝင်ညှိနှိုင်းပေးပြီးတဲ့နောက်တရုတ်ဝန်ထမ်းတွေကိုကြာတာတွေနေ့ကပြန်လွှတ်ပေးလိုက်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တယုံကကောင်စစ်ရေးရာတာဝန်ရှိသူတဦးဖြစ်တဲ့လီယူဆောင်ဟိုင်းကဒီနေ့မှပြောလိုက်ပါတယ်။ကျူးလွန်သူတွေကိုဖမ်းဆီးအရေးယူပေးဖို့မြန်မာတာဝန်ရှိသူတွေကတရုတ်တယုံကိုပန်ကြားထားတယ်လို့လည်းကောင်စစ်တာဝန်ရှိသူလူကပြောပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံမှာတရုတ်စီးပွားရေးလုပ်ငန်းအများအပြားရင်းနှီးမြှုပ်နှံပြီးလုပ်ကိုင်နေကြပါတယ်။အာဖရိကနဲ့အာရှဒေသကတရုတ်လုပ်ငန်းအများအပြားမှာလောက်ခလာစာနဲ့လုပ်ငန်းငွေချေနေတွေကြောင့်ဒေါ်လာထွက်ကြတဲ့အလုပ်သမားတွေနဲ့လုပ်ငန်းရှင်တွေကြားအငင်းပွားတာတွေမကြာခဏဖြစ်လေရှိကြပါတယ်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့မွေးစေဝါနေနေစီမံချက်ကိုအထင်ရှားဝေဖန်သူအတိုက်ခံထက်လွတ်တော်အမတ်ဒူးကိုမွေးစေဝါဆိုင်ရာဆွဲချက်တွေနဲ့ဒီကနေ့ဖမ်းလိုက်ပါတယ်။အထက်လွတ်တော်အမတ်လိုင်လာဒူလူမာကတော့သူ့မှာအပြစ်မရှိဘူးလို့ပြောပြီးလူသက်ကောင်တူလို့သူခေါ်ဆိုတဲ့ခေါင်းဆောင်ကြောင့်တော့ကြောက်လန့်တော့မှာမဟုတ်ဘူးလို့ပြောပါတယ်။အထက်လွတ်တော်အမတ်ဒီလူမာနဲ့အတူတခြားတာဝန်ရှိသူတွေကိုဖမ်းဖို့မနီလာမြို့တော်မွန်တင်လူပါအရက်ဒီသန်ဒရတ်တရားရုံးကနေဝရမ်းထုတ်အပြီးနောက်တည့်မှာပဲသူ့ကိုဖမ်းလိုက်တာပါ။ဖမ်းဆီးထားတဲ့မူရီယာစာရီစီကနေလက်ငွေယူခဲ့တယ်ဆိုပြီးတော့အစိုးရရှိနေတွေကသူ့ကိုဆွဲချက်တင်ထားပါတယ်။ဒီဆွဲချက်တွေဟာမူရီစီဝါနေနေရေးစီမံချက်နဲ့ပတ်သက်ပြီးသူ့ကိုဝေဖန်သူတွေကို သမရဒူတာဒီကနှုတ်ပိဖို့ကြိုးစားတဲ့လုပ်ရတခုပဲဖြစ်တယ်လို့ဆိုပြီးဒီလူမာကသူ့ဘော်ဆွဲချက်တွေကိုညှင်းပါတယ်ဒီမူရစ်စေဝနေနေရေးစီမံချက်မှာမူရစ်မှောင်ခိုသူလို့တန်ရာရှိသူ 9,000 ကျော်သေဆုံးခဲ့ပါတယ်အာမဂန်မပေးလို့မရတဲ့ဆွဲချက်သုံးခုကိုပဲဖျက်ပေးရေးသူ့ရဲ့လျှောက်ထားချက်ကိုဒီကနေ့ကြားနာဖို့ရှိနေချိန်မှာတရားရုံးကဘာကြောင့်ဖန်ဝရန်ထုတ်တယ်လဲလို့ဒီလူမာကမေးခွန်းထုတ်ပါတယ်ကျွန်မကိုနှုတ်ပိတော့အောင်လုပ်နိုင်တယ်လို့သူတို့ထင်ရင်အထူးသဖြင့်ဒီဒူတာတေးအစိုးရရဲ့နေစဉ်တပ်ဖြတ်မှုတွေနဲ့တခြားချင်းချောက်မှုတွေပေါ်အမှန်တိုင်းဖွင့်ချတဲ့ကျမရက်တီချက်တွေအတွက်ဆက်ပြီးလှုပ်တော့မှာမဟုတ်ဘူးလို့သူတို့ထင်ရင်ကျမလှူရှားနေတာအတွက်ထောင်နေသွားရတယ်လို့အထက်လူတော်မှာရဲတွေကသူ့ကိုဖမ်းခေါ်မသွားခင်မစ္စဒီလီမာကပြောတော့ပါတယ
်လူခွင့်ဆောင်ကြည့်ရဖွဲ့ HRW ရဲ့ data science director တဦးကိုအလုံးလုံးခွင့်လက်မှတ်ထုတ်ပေးဖို့ရှောက်ထားတာကို Israel အာဏာပိုင်တွေကပယ်ချလိုက်ပါတယ်HRW အဖွဲ့ဟာပါလက်စတိုင်းတွေအတွက်ဝါဒဖြန့်ပေးနေတယ်ဆိုပြီးတော့ဆွဆွဲပြီးတော့ပယ်ချလိုက်တဲ့အကြောင်းကို HRW ကဒီကနေ့မှပြောဆိုလိုက်ပါတယ်။အခုဆုံးဖြတ်ချက်ဟာအစ္စရေးနိုင်ငံကိုဆန့်ကျင်ပြီးတော့ဖက်လိုက်တယ်လို့ဆွဆွဲထားတဲ့လူခွင့်အဖွဲ့တွေနဲ့တခြားအဖွဲ့အစည်းတွေပေါ်အစ္စရေးဘက်ကတုံ့ပြန်လှုံ့ဆော်တဲ့အထက်ကနောက်ဆုံးထွက်လာတဲ့လို့ရပါ။ HRW ရဲ့အစည်းအဝေးခန်းစာတွေဟာလူခွင့်ဆိုတဲ့ဆိုင်းပုတ်ဟန်ပြတက်ပြီးတော့ပါလက်စတိုင်းဝါဒဖြန့်ချီတဲ့နိုင်ငံရေးတွေပါဝင်ပတ်သက်နေတာဖြစ်တယ်လို့တင်းနာနေရဲ့ဆွဲနဲ့အစ္စရေးပြည်ထောင်စုကြီးဌာနရဲ့စာရဲမှာဖော်ပြထားပါတယ်။အခုဆုံးဖြတ်ချက်ဟာအစ္စရေးနိုင်ငံသားကြီးဌာနရဲ့အကြံပြုချက်ပေါ်အခြေခံပြီးဆုံးဖြတ်ထားတာလို့လည်းပြောပါတယ
်။နှစ်ကိုခွဲဘဝနဲ့ကြောင်းသူတော်လိုနေထိုင်ကြတဲ့ကက်သလစ်ဘာသာဝင်အများအပြားတွေကတဦးဖြစ်ရတာတဲ့ဘာသာမဲ့ဖြစ်တာကမှပိုကောင်းသေးတယ်လို့ပိုယမ်းမင်းကြီးဖရန်စစ်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေကိုမိန့်ကြားပါတယ်။ကက်သလစ်ဘာသာဝင်အများအပြားဟာအဲ့ဒီလိုဖြစ်နေကြတယ်လို့ဂျာတာဘရီနီကဗာတီကန်နန်းတော်သူ့ရဲ့ဆိုင်မှာပိုယမ်းမင်းကြီးကမိန့်ပါတယ်။ကိုကိုကိုသိပ်ဘာသာတရားကန်ဆိုင်တဲ့ကက်သလစ်ဘာသာဝင်ဝိပုစုတောင်းပွဲအမြဲတည်းဟိုအဖွဲ့ဒီအဖွဲ့မှာပါတယ်လို့ပြောကြတဲ့သူတွေရှိတယ်လို့ဗာတီကန်ရေဒီယိုအသံလွှင့်ဌာနမှာပုံရမ်းမင်းမိန့်ကြားချက်စာသားတွေဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလူတွေအနေနဲ့ကိုဘဝဟာခရီးယာဘာသာဝင်တယောက်ပြုမှုနေထိုင်တယ်လို့မဟုတ်ဘူး။ကို့အလို့သမားတွေကိုလာစာကောင်းကောင်းမပေးဘူး။လူတွေကိုကို့ကိုကျိုးအတွက်အတုံးချတယ်။မတမာတဲ့စီဝါရေးလုပ်တယ်၊ငွေမဲခဝါချတယ်၊နှစ်ကိုယ်ကွဲဘဝနဲ့နေတယ်ဆိုတာမျိုးလည်းပြောတင်တယ်လို့ပုံရမ်းမင်းကမိန့်ပါတယ်။အဲ့ဒီနောက်မှာပုံရမ်းမင်းကသူမကြကနကြားဘူးခဲ့တယ်လို့ဆိုတဲ့အဲ့ဒီလိုကက်သလစ်ဘာသာဝင်ဖြစ်ရတာတဲ့ဘာသာမဲ့ဖြစ်တာကပိုကောင်းသေးတယ်ဆိုတဲ့စကားကိုဆက်မိန်ပါတယ်ဘာသာမဲ့တွေအပေါ်ပုံရမ်းမင်းရဲ့သဘောထားကြောင့်အရင်ကလည်းခရစ်ယာန်ဘာသာဝင်တွေအံ့ဩခဲ့ကြကူပါတယ်2023ခုနှစ်မှာပုံရမ်းမင်းဖြစ်လာပြီးတဲ့နောက်ဘာသာမဲ့တွေဟာကောင်းတာလုပ်တယ်ဆိုရင်သူတို့ကိုခရစ်ယာန်ဘာသာဝင်တွေအနေနဲ့လူကောင်းလို့မြင်နေတယ်လို့ပုံရမ်းမင်းကမိန့်ခဲ့ပူပါတယ်ခင်ဗျာ
သားကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်တွေကို VOE Internet စာမျက်နှာ barmis.voanews.com မှာလည်းတပြေညီနားဆင်နိုင်ပါလိမ့်ရှင်အခုစက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်အရေးမှာတာဝန်ရှိသူတချို့ကိုအပြစ်ပေးလိုက်တဲ့အကြောင်းနဲ့စပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနယ်ကြားဆောင်စခန်းတွေကတိုက်ခိုက်ခံရမှုမှာတာဝန်ရှိသူတွေအဖြစ်အစ်စ်မြင့်ရဲရရှိကြီး၃ဦးကိုထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေထိခိုက်သေဆုံးပြီးလက်နက်ခဲယံအများပြားဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာနယ်ကြားဆောင်ရဲတပ်ရင်းတွေရဲ့အကြီးအကဲတာဝန်ယူထားသူတွေကိုဒီကနေ့မှပဲပြစ်ဒဏ်အတီးတီးချမှတ်လိုက်တာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တုံးမြို့နယ်အတွင်းမှာရှိတဲ့အမှတ်၁နေကြားဆောင်ရဲကွက်ကဲမှုဌာနချုပ်ကြီးကန်းပြည်နယ်ငခုရရဲစခန်းရသေးတောင်မှာရှိနေတဲ့ကိုရန်ကောက်နယ်မြေရဲစခန်းတို့မှာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တွေတိုက်ဆုံမှုလက်နက်ခဲယမ်းတွေလူရဲခံရမှုစတဲ့ဖြစ်စဉ်တွေမှာတာဝန်ပြက်ကွက်ခဲ့သူတွေအဖြစ်အစစ်မြေရဲရာရှိကြီးတွေကိုထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်ရဲဘက်ဆိုင်ရာခုံရုံးကနေအမှတ်တင့်နေကြဆောင်ရဲကုတ်ကဲမှုဌာနချုပ်မှုရဲမှူးချုပ်မမောင်ခိုင်ကိုထောင်ဒဏ်နှစ်နှစ်ရဲမှူးကြီးဇေယဟန်ကိုထောင်ဒဏ်တစ်နှစ်နေကြဆောင်ရဲတပ်ရင်းမှုဒုရဲမှူးကျော်တေစာကိုထောင်ဒဏ်သုံးနှစ်အတိအသီးချမှတ်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ဒုရဲမှူးကြီးတင်ဝင်းကပြောပါတယ
်။အများဆုံးပြောတာကြံတဲ့တက်ကြတဲ့ကမှာလည်းလည်းကျန်ပါဖုံးလာရဲ့ကြီးကပ်ကုတ်ကဲမှုအားနေပါရဲ့အဲ့တော့ရဲစည်းကမ်းရာလေးပါလားရဲတရားဥပဒေမကြတို့ကတို့ရဲစည်းကမ်းသေးသေးဥပဒေကရှိတယ်လေရဲစည်းကမ်းသေးသေးဥပဒေရရေးပြီးဖောင်ထားတယ်ကိုကြီးရဇနီးကြီးပါဆုံးသွားတဲ့အတွက်ပေါ့ဗျာနောက်တခါဒီဟာကြီးကျယ်ကြီးဖြစ်ပြီးတော့ဒီလိုပါသွားတဲ့ကမ္မ ကိုယ်တော်ကိုကြီးကျယ်ကုကဲမှုနည်းနည်းလေးကြော်ရဲတာပေါ့အားနေတာပေါ့ဒါပါပဲ
အခုနောက်ဆုံးထိတ်တန့်အရာရှိကြီးတွေကိုအရေးယူခဲ့တဲ့အပေါ်အင်တာနက်လူမှုကွန်ရက်ပေါ်တွေမှာတော့လက်နက်ခဲယမ်းမပြည့်စုံတဲ့အခြေအနေမျိုးမှာဖြစ်ပေါ်ခဲ့တဲ့အပေါ်အရေးယူတာမှန်ကန်ရဲ့လားဆိုပြီးမေးခွန်းတွေထုတ်နေကြပါတယ်။အငိမ့်စားရဲမှုကြီးတဦးဖြစ်တဲ့ဦးဝင်းကောင်ကတော့စစ်မှန်တဲ့စုံစမ်းမှုတွေလုပ်ပြီးမှတိကျစွာအရေးယူပိုင်ခွင့်ရှိတာမို့ဒီအရေးယူမှုဟာမှားယွင်းမှုတစ်ခုလို့မဆိုနိုင်ဘူးလို့သူကမြင်ပါတယ
်။ရှိလိမ့်မယ်ခိုင်လုံတော့အကြောက်ကြက်မရှိဘဲနဲ့အတိုက်ခံရလို့လုပ်တယ်ဆိုတဲ့ဥစ္စာမျိုးကြီးကျွန်တော်ဒီမှာထုံးတာမရှိဘူးအရင်တချင်းပြည်နယ်မှာအတိုက်ခံရတာလေကိုကနေမြေမှာအတိုက်ခံရတာတွေရှိတယ်ဒါပေမဲ့သူတို့ချီကျူတယ်ဂုံပြူတယ်ရှုံးတဲ့အတွေ့အကြုံလို့အရေးယူတယ်လို့လည်းကျွန်တော်တို့ကမရှိဘူးသူဘလောက်အထိအကုန်လုတ်ခဲ့တယ်လဲဆိုတဲ့သူ့ရဲ့စွမ်းဆောင်ရည်နဲ့လုတ်တင်လုတ်ထိတ်တာကိုလုတ်ခဲ့သလားဆိုတဲ့ဥစ္စာဟာအဲ့ဒီပေတာနဲ့ပဲတိုက်ရမယ်ချီတာလေးနဲ့အကုန်တိုက်တာပဲလို့ဒါကဒီဘုံရသဘောပြောတာလေမတိပဲနဲ့ကြောဟာဒါတော့မှားတော့ဘာမင်းဒီလိုလေးနဲ့လောက်ရတာဆိုတော့ဒါကအရသာတိတိတာကိုဟောရှိသူတယောက်ရဲ့တိပုံမျိုးနဲ့မတူနိုင်ဘူးလေအဲအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒါတော့မဝေးဖန်လို့ဘူးကျွန်တော်တို့သိတဲ့လောက်ကတော့အပေါ်ဘက်ကတော့အတိုင်းမဟုတ်ဘူးတက်နိုင်တဲ့ကတက်တဲ့ညာစဉ်းစားတယ်လုတ်တင်လုတ်ထိုက်တဲ့အလုတ်ကိုလုတ်ခဲ့သလားမလုတ်ခဲ့ဘူးလားဆိုတဲ့အဖြစ်အပေါ်မှာလည်းအရေးယူတာဖြစ်ပါလိမ့်
။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲဖြစ်စဉ်တွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်၁၀ဦးထံမှနေတိစုံခဲ့ရပါတယ်။အရက်သားတချို့တိစုံမှုတွေရှိခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုအတွင်းလက်နက်68လက်ကြီး1000ကျော်ဆုံးရှုံးခဲ့ရပြီးအချို့ကပြန်လည်ရရှိခဲ့ပါတယ်။နောက်ဆက်တွဲနယ်မြေရှင်းလင်းရေးလုပ်ငန်းစဉ်တွေမှာအကြမ်းဖက်သမားအနေနဲ့တန်တရားရှိသူ80နီးပါးကိုအသေးဖမ်းဆီးရမိခဲ့ပြီး900ကျော်ဖမ်းဆီးထားတယ်လို့လည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းနယ်မြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွတ်ဆဲချက်တွေလည်းထွက်ပေါ်နေပါတယ်။အစိုးရကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အဖွဲ့ဒုတိယသမရဦးမြင့်စွေဦးဆောင်တဲ့အဖွဲ့တက်မတော်ဘက်ကဒုဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်တဲ့အဖွဲ့ရဲတပ်ဖွဲ့ကရဲမှူးချုပ်ဝင်းထွန်းဦးဆောင်တဲ့အဖွဲ့စတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးရခိုင်ဒေသအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ဆက်တွဲပြဿနာတွေနဲ့လူအခွင့်ရေးချိုးဖောက်မှုရှိမရှိတို့ကိုစုံစမ်းစစ်ဆေးပြီးပြန်လည်တည်ငြိမ်လာရေးကြိုးပမ်းနေပါတယ်လက်ရှိအချိန်ထိတော့နယ်မြေတည်ငြိမ်ရေးအရာပုံမှန်144ထုတ်ပြီးစစ်စင်ရေးနယ်မြေတတ်မှတ်ကတက်မတော်ကပါရဲတပ်ဖွဲ့နဲ့အတူလုံခြုံရေးရယူထားရစေဖြစ်ပါရဲ့ရှင
်မိခပြောပြသွားတာပါရှင်အခုတော့ဝပြည်သွေးစည်းညီညွတ်ရေးပါတီကကျင်းပနေတဲ့အပြစ်ရရေးဆွနူပွဲတွေဘက်ကိုအလှည့်ပေးပါမယ်ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှလက်ရှိကျင်းပနေတဲ့ NCA ခေါ်အပြစ်ရစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့တတိယကြိမ်ထိပ်သီးအစည်းအဝေးမှာ UWSP ဥက္ကဋ္ဌပြောတဲ့အဖွင့်မိန်ခွန်းကိုထုတ်ပြန်ခဲ့တာမှာစလုံးတလုံးမှားယွင်းရိုက်နှိပ်ဖော်ပြခဲ့မိတဲ့အကြောင်း UWSP တာဝန်ရှိသူတဦးကပြောပါတယ်မှားယွင်းရိုက်နှိပ်တာကနားလည်မှုလွဲမှားသွားစေနိုင်တာကြောင့်ပါတီဌာနချုပ်ကပြင်ဆင်ချက်ကိုပြန်လည်ထုတ်ပြန်သွားမယ်အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါလေရှင
်။ဟုတ်ကဲ့လက်ရှိပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးဟာဆောင်ရွက်နေစေဖြစ်တဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာပြန်လည်သုံးသပ်ကြတဲ့အစည်းအဝေးဖြစ်တယ်လို့21ရာစုပင်လုံးခေါ်ပြည်တော်စုငင်းချမ်းရေးညီလာခံအပေါ်မှာအလှည့်ပြောင်းတွေဖြစ်ပေါ်စေနိုင်တဲ့အစည်းအဝေးတစ်ခုလည်းဖြစ်နေပါတဲ့။ဒီအစည်းအဝေးအဖွဲ့မှာဝါပြည်သွေးစည်းညီညွတ်ရေးပါတီ WSP ဥက္ကဋ္ဌဦးပေါ်ယူချမ်းပြောဆိုတဲ့မိန့်ခွန်းကိုစာနဲ့ထုတ်ပြန်ရမှာတော့နားလည်မှုလွဲမှားစေတဲ့စကားတစ်လုံးပါဝင်ခဲ့ပါတဲ့။ဒီအတွက်ပြန်လည်ပြင်ဆင်ဖို့ဆောင်ရွက်နေကြောင်း UWSP ကတာဝန်ရှိသူတဦးကအခုလိုပြောဆိုပါတယ
်ဒီလိုဆာမနာနေ့အပိုင်းနဲ့နောက်ဆုံးပိုင်းနားလေးမှာရှောင်ရှားရံကိုမတလုံးပို့ထားတယ်မရှောင်ရှားရံဖြစ်သွားတယ်အဲ့ဒါကြတော့အစ်စ်ပဲနောက်တစ်မျိုးကျရောက်သွားတာအဲ့လိုဖြစ်သွားတယ်ခုလည်းကျွန်တော်တို့ကျင်းနေပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကရှောင်ရှားရံမတလုံးပို့နေတယ်လို့အဲ့လိုထုတ်ပြန်ခြင်းနဲ့ပြန်တစ်စိတ်လုံးရကြည့်ပြန်ထုတ်ပြန်မှာဖြစ်ပါတယ်
စာမျက်နှာနှစ်အပိုင်းနှစ်မှာဝါပြည်နယ်အနေနဲ့တိုင်းရင်းသားအဖွဲ့အစည်းအသီးသီးနဲ့မြန်မာအစိုးရတို့ကျင်းပတဲ့ဆွေးနွေးညှိနှိုင်းမှုများကိုအမြဲလေ့လာသုံးသပ်နေပါသည်။ကြပြိုင်တဲတွင်မိမိတို့နဲ့အစိုးရအကြပြုလုပ်ခဲ့သောဆွေးနွေးညှိနှိုင်းမှုအတွေ့အကြုံများကိုပေါင်းစပ်၍ကောက်ချက်ချကြည့်ပါသည်။ဥတီချက်မှာပြဿနာကိုဖြေရှင်းနိုင်သည့်နည်းလမ်းများကိုရှာဖွေပြီးငင်းချမ်းရေးလုပ်ငန်းစဉ်ကိုရှေ့ဆက်ဆောင်ရွက်ကာပြည်ရင်းစစ်ပုံမှုဆိုးဝါးလာသောအနေအထားကိုမရှောင်ရှားရန်ဖြစ်သည်လို့မှားယွင်းဖော်ပြခဲ့တာဖြစ်ပါတယ်။ဒါကိုမူရင်းအတိတ်ပဲရှောင်ရှားရန်ဖြစ်သည်လို့ပြင်ဆင်ခဲ့ပါတဲ့ UWSP ဥက္ကဋ္ဌဦးပေါ်ယူချမ်းပြောကြားတဲ့မိန့်ခွန်းမှာလက်ရှိပြည်ထောင်စုအစိုးရအသစ်အနေနဲ့ NCA အောင်မြင်အောင်ကြိုးစားနေချိန်21ရာစုပင်လုံးကျင်းပမဲ့အချိန်မှာပြည်ရင်းစစ်ပွဲဟာပြင်းထန်လာနေတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်အစ်စ်ကိုရှာကြံဖို့ထိပ်သီးအစည်းအဝေးကျင်းပတာဖြစ်ကြောင်းပါရှိပါတယ်။ထိပ်သီးအစည်းအဝေးမှာအဓိကကျတဲ့ပြဿနာ၄ရပ်ကိုရေးထားဖြေရှင်းမယ်လို့လည်းပြောဆိုပါတယ်။ဒီအချက်၄ချက်ကတော့ပင်လုံးစိတ်ဓာတ်အပေါ်အဓိပ္ပာယ်ဖွင့်ဆိုမှုဒီမိုကရေစီရဲ့တန်းတူရေးလွတ်လပ်ရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့အမျိုးသားပြည်ထောင်စုစနစ်အပေါ်အဓိပ္ပာယ်သတ်မှတ်ဖို့ NCA အပေါ်ယက်တိချက်တွေညှိနှိုင်းဖို့နဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာနည်းဗျူဟာချမှတ်ဖို့စတာတွေကိုညှိနှိုင်းဆွေးနွေးဖို့လည်း UWSP ဥက္ကဋ္ဌဦးပေါ်ယူချန်ကတိုက်တွန်းထားပါတယ်။လက်ရှိကျင်းပနေတဲ့ထိပ်သီးအစည်းအဝေးအပေါ်မှာတော့တိုင်းသာရေးလေးလာသုံးသပ်သူဦးမမောင်စိုးက NCA ရေးဆွဲရမှာပါဝင်ပြီး NCA ကိုပြင်ဆင်ဖို့တောင်းဆိုနေတဲ့အစုအဖွဲ့ဝါနဲ့မိုင်းလာလို့ NCA လက်မှတ်ရေးထိုးဖို့မလိုဘူးလို့ယူဆထားတဲ့အစုအဖွဲ့နဲ့ NCA မှာပါဝင်ခွင့်မရတဲ့ပလောင်ကိုကန်းတဲ့ AA ခေါ်ရခိုင်တပ်ဖွဲ့စတဲ့အစုအဖွဲ့တွေစုပေါင်းပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့အတွက်လမ်းကြောင်းရှာဖွေတယ်လို့ရှုမြင်ပါတယ
်။လို့ပဲမှာ NCA ခိုးမှငင်းစင်ဝဲပါလို့ရမယ်ဆိုတဲ့အချိန်ပြက်ကဒီနေ့ကျွန်တော်ကြုံတွေ့နေရ။အဲ့တော့ NCA ထိုးမှပါရမယ်ဆိုတော့ NCA မထိုးတဲ့ဖွဲ့ကအများစုကဆက်မသွားနိုင်ဘူး။နော်အဲ့တော့ဒီဟာဒီလိုညီငယ်ချင်းတို့ဟာတူတူပြည့်ပါနိုင်မှုဘယ်လိုလုပ်မလဲဆိုတော့သူတို့ဘက်ကစဉ်းစားတဲ့စဉ်းစားချက်ကိုဖြေရှားတာပဲ။ဒါပေမဲ့အဲ့စဉ်းစားချက်ကြီးလည်းပဲဒီ NRPC ကဒေါအောင်ဆန်းစုကြည်ကိုတတ်မလို့နဲ့ညှိနှိုင်းပြီးတော့ဖြေထွက်မယ်ကိစ္စလိုပဲမြင်ပါတယ
်။လောလောဆယ်မှာပန်ဆန်းထိပ်သီးဆွေးနွေးပွဲကို NCA ကိုလက်မှတ်ရေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့10ဘွဲကိုဖိတ်ကြားထားပြီးအဖွဲ့10ဘွဲတက်ရောက်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုအခုလ22ရက်နေ့ကနေ24ရက်နေ့အထိကျင်းပမှာဖြစ်ပြီးအစည်းအဝေးပြီးဆုံးတဲ့နောက်မှာသဘောထားကြေညာချက်ထုတ်ပြန်ဖို့လည်းရှိနေပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုမွန်ပြည်နယ်ဝန်ကြီးချုပ်နှုတ်ထွက်တဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးရဲ့တာဝန်ကနေနှုတ်ထွက်စွာကိုနိုင်ငံတော်သမ္မတကခွင့်ပြုလိုက်တဲ့အကြောင်းမနေ့ကသမ္မတရုံးကထုတ်ပြန်ခဲ့ပါတယ်။အခုလိုဦးမင်းမင်းဦးယာရုကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာဟာအထက်ကဖိအားပေးမှုကြောင့်လို့လည်းမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပြောနေကြတာပါ။သတင်းပြည်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာဖေဖော်ဝါရီ20ရက်နေ့က၎င်းတာဝန်ယူသက်တမ်းဆယ်လအတွင်းမိမိသဘောဆန္ဒလျောက်ဝန်ကြီးချုပ်ရာသူနဲ့စီပင်သားရရေးနဲ့စောက်လုံးရေးဝန်ကြီးဌာနဝန်ကြီးရာသူကိုနှုတ်သက်ခွေပြုဖို့စာတင်ထားရမှာဖေဖော်ဝါရီလ23ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းကျော်လက်မှတ်နဲ့နှုတ်သက်ခွေပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဦးမင်းမင်းဦးအနေနဲ့ရာသူကနေနှုတ်သက်ရတာလုပ်ငန်းတာဝန်ပေါ်စိတ်ဖိစီးမှုကြောင့်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကပြောပါတယ်။
ဘာကြောင့်လဲဆိုတော့တနည်းကပေါ့နော်ဒီမွန်ပြည်နယ်မှာလက်ကလေးလုံးဆောင်နေတဲ့ဟိုလောက်ခဲ့တယ်ပေါ့နော်ဒါကျွန်တော်မြင်ရတော့ဒါဟိုသူ့နေတဲ့ဘုံကသူ့ကျောင်းဟာလည်းမြင်ရနောက်တစ်ခုကအဲ့လိုပေါ့ဟိုပြည်ပြည်ဟိုတယ်အရင်မှလည်းအလုံးတော့ပြည်ပြည်ကြီးတွေတခြားဟောတာပြည်ပြည်ကြီးရှိတော့ပေါ့နော်အဲ့ဒီဟာတွေဒီမခံနိုင်တော့လို့ပဲဖြစ်ပါတယ
်ဝန်ကြီးချုပ်ဦးမင်းမင်းဦးရာသူကနေနှုတ်ဖက်ဖို့အသီးကကြောင်းရင်းဟာပြည်တော်စုဆိုရကနေမော်လမြိုင်ဘလူးကျွန်းသရားကိုပူကျော့အောင်ဆန်းသရားလိုအမည်ပေးလာတဲ့အပေါ်မှာဒေရခန့်ပြည်သူတွေတန်ခါတော်တွေကနေလက်မခံကပ်ကွက်နေမှုကြောင့်ရမညသရားလိုဝင်းကျောက်ကနေအမည်ပြောင်းလဲခဲ့တာကြောင့်ပြည်တော်စုဆိုရပါဝင်အနဒီဌာနချုပ်ကနေဖိအားပေးလာတယ်လို့မီဒီယာတွေကပြောဆိုခဲ့ပါတယ်။မွန်ပြည်နယ်ကြိုက်သူမြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ကူကူဦးကတော့ပြည်တော်စုရဲ့လုတ်ပိုင်ခွေကိုပြည်နယ်ကနေဆုံးဖြတ်ပန်ခွေမရှိဘူးလို့ဆိုပါတယ
်။ပထမကဒီတရားဟာပြည်တော်စုအစိုးရကလုပ်တာလားပြည်သူ့အစိုးရလုပ်တာလားဒီလိုမျိုးအခြေအရေလက်ပိုင်ကြီးများပြီးရဲ့အခြေအရေလက်ပိုင်ကြီးလားအဲ့ဒါဆိုစစ်စစ်ချက်ချက်ဖြစ်တယ်ဆိုရင်တော့ PR ပေးတယ်လို့မြင်နေနိုင်ဘူးဒီအောင်ကြီးကလက်ပိုင်ကြီးပြည်နယ်ကဆုံးဖြတ်ချင်လို့မရဘူးလေ
လက်ရှိမော်လမြိုင်ချောင်းဆောင်သရားကိုပူကျော့အောင်ဆန်းသရားလို့အမည်ပေးလာမဲ့အပေါ်မွန်နိုင်ငံရေးပါတီတွေမွန်တန်ကတော်ဖွဲ့စည်းတွေမွန်စာပေနဲ့ယဉ်ကျေးမှုဖွဲ့တွေကလည်းကန့်ကွက်မှုတွေရှိနေပြီးမွန်ပြည်သူလူထုတွေရဲ့သဘောထားဆန္ဒနဲ့ကန့်ညီတဲ့သရားအမည်တစ်ခုကိုသတ်မှတ်ပေးဖို့ပြည်တော်စုစိုးရနဲ့လွှတ်တော်၃ရက်ခံမှာဖေဖော်ဝါရီလ22ရက်နေ့မှာတင်ပြတောင်းဆိုထားပါတယ်။ဦးမင်းမင်းဦးအနေနဲ့ဝန်ကြီးချုပ်ရာသူအပြင် NLD ပါတီကပါနှုတ်ထွက်မှာဖြစ်ပြီးနှုတ်ထွက်ရတဲ့အကြောင်းရင်းမှန်ကိုတော့လွတ်လွတ်ကင်းကင်းဖြစ်တဲ့ချိန်မှသာတရားဝင်သတင်းစာရှင်းလင်းပွဲလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဦးမင်းမင်းဦးရာသူကနေနှုတ်ထွက်တဲ့အပေါ်မှာမွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုသဘောထားမှတ်ချက်ပေးခဲ့ပါတယ
်။သူရင်ဆိုင်ကြုံတွေ့နေရတဲ့ဒီပြအပေးမှုတွေကလည်းများတယ်။ဒါဆိုသူကိုယ်တိုင်လည်းဒီစီမံခန့်ခွဲမှုအပိုင်းမှာဒီမစွမ်းနိုင်တဲ့အနေအထားမျိုးတွေရှိတယ်ဆိုတော့သူကလည်းဒီသူ့ရဲ့ပါတီဆိုင်အစိုးရကနေတော့တန်ကြားတော့ကြတော့စစ်ခံသိတယ်။အာစစ်ဆေးချက်တွေလည်းမှန်ကန်တယ်ဆိုတော့လည်းဒီလူညဝင်းတွေကလည်းပြောတာမျိုးတော့ဒါကျွန်တော်တို့ကရှားသိရတယ်။အဲတော့ကြာချိန်မှာရည်ကြည်မှပါမယ်ဆိုတဲ့အခါမျိုးနဲ့ဒါကျွန်တော်တို့ကရှားသိ
ဦးမင်းမင်းဦးဟာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ကာလအတွင်းလွှတ်တော်စည်းဝေးတက်ဖို့ပြက်ကွက်တဲ့ကိစ္စရဲ့မ Mumjina Simangan Comedy for Siyama, Siwa Yilungan Chinuku, Totten Nara Kesaye, Siwa Yilungan Chinuka, Machakana Twiso Nere Kesaye, Lumu Ye Shoshin Kesas and Patabi, Tanyachingu Kaneyabare, Tanyacha Pomaro, and the Puhulu Musan Comedy of Puaway, Unyan Wen Puak Hansan Pierpawinet, Lila Tonga Ye Puagani, Sisi Twisi Chaya, Umimi Uma Pishi Desubi, Lila Tonga Ye Puagap, Yosu Kevare.
ဝန်ကြီးချုပ်ဦးမင်းမီဦးနှုတ်ထွက်စာတင်ပြီးနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကြိုက်သူမျိုးနယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တောင်တာအေးဆန်ကိုခန့်အပ်ဖို့နိုင်ငံတော်သမ္မတကိုစီရင်တင်ထားတယ်လို့အမျိုးသားတင်မိုကရေစီဖွဲ့ချုပ်အသွေးအမှုဖွဲ့ဝင်ဦးဝင်းထိန်ကနေပြောဆိုခဲ့ပါတယ်ခင်ဗျာ။တောရာရှင်များရှင်ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီအကြောင်းဖွင့်လှစ်လိုက်ပါတယ်။ မြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတွေစောင့်ဖို့အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ VOAS နေနေညဒိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOAF ဖုန်းနံပါတ်
1-2-3-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-
ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လိုက်အစီအစဉ်ကကြိုဆိုပါရရှင်။
ဒီအမေရိကန်တန်ရက်ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းအေရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။တောက်ကြနေညနေဘက်ရေဒီယိုအစီအစဉ်တွေတော့မကြခင်အဆုံးသတ်တော့မှာပါ။ခုအစည်းအဝေးဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်။အမေရိကန်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့ဆိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုပြည်လျော့ဖို့ကြိုးစားတဲ့အနေနဲ့လူမျိုးများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါရတယ်။အမေရိကန်မိမေလုံခြုံရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအန်ဒရီဂေးပန်ညာနီယက်တို့အပါအဝင်ဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာလူကတိပြုပြောဆိုတာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကုန်သွယ်ရေးနဲ့ရွှေ့ပြောင်းဝင်ရောက်တာလို့ကိစ္စတွေထိတိုက်လို့မဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ပေါ်မက္ကဆီကိုမှစိုးရိမ်နေကြတာပါအမေရိကန်ကျွန်တော်နောက်ခံပေးထားတဲ့ယူရက်တပ်ဖွဲ့တွေဟာ IS အစွန်းရောက်တွေ2014ခုနှစ်ကစပြီးတင်ထားတဲ့မိုဇိုးမြို့ကလေစိတ်ကိုဂျာတာပရီနေမှာပြန်ပြီးတော့တင်ယူလိုက်တဲ့အကြောင်းယူရက်အစိုးရကပြောပါတယ်အရေးပေါ်တုံ့ပြန်ကင်တွယ်ရေးတပ်ဖွဲ့တွေနဲ့ Federal အစိုးရရဲတပ်ဖွဲ့တွေဟာမိုဇိုးမြို့လေစိတ်ကိုအပြည့်အဝပြန်ပြီးထိန်းချုပ်လိုက်နိုင်ပြီလို့ယူရက်အစိုးရပိုင်းရုပ်သံကတင်းမှာကြေညာသွားပါတယ်စီရီးယားနိုင်ငံအဘော့မြူနာကရောက်တရာမှာအထူးကံကားပုံးဖောက်ခွဲတာကြောင့်လူ35ယောက်ထက်မနည်းသေဆုံးပြီးအများပြတ်ဒဏ်ရာရသွားပါတယ်။မဟာဗျူဟာကျတဲ့အဘော့မြူကို IS အစွန်းရောက်တွေလက်ထက်ကနေတူရကီတပ်တွေနဲ့မဟာမိတ်တပ်ပုံအဖွဲ့တွေကတင်းယူပြီးတရက်အကြာမှာပဲအခုလိုတိုက်ခိုက်တာပါ။ဆူစီယန်ရွာကတပ်ပုံတွေရဲ့လူမျိုးရေးစခန်းမှာဒီကနေ့ဖောက်ခွဲမှုကနေသေဆုံးသူတွေတဲ့တပ်ပုံတပ်ဖွဲ့ဝင်တွေနဲ့အတူရသအများပြားလည်းပါဝင်ပါတယ်။ဝါရှင်တန်ဒီစီမြို့တော်နာကမေလန်ပြည်နယ်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလုပ်ငန်းဆိုင်ရာညီလာခံ CPAC ရဲ့နှစ်ပတ်လည်အစည်းအဝေးတတိယနေ့နောက်ဆုံးရက်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောဖို့ရှိပါတယ်။သမ္မတထရမ့်အစိုးရဟာပေးထားတဲ့ကတိအတိုင်းလုပ်နေတယ်လို့ဒုသမ္မတမိုက်ပန့်စ်ကကြာသပတေးနေ့မိန့်ခွန်းမှာပြောသွားပါတယ်ခင်ဗျာ
။တာကြနေ့ညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.